in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ16ရက်တနင်္ဂနွေနေ့ညနေခင်း VOR American တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမသင်္ကီထိုက်ပါရှင်။American ပြည်တော်စုကိုဝင်ရောက်တိုက်ခတ်နေတဲ့ Florence မုန်တိုင်းကတော့အာရော့လာပြီးမဲ့အန်ဒီယဲရှိစေဖြစ်တယ်လို့သတိပေးထားပါတယ်။ Manhot တိုက်ဖုံးကြောင့်ဟောင်ကောင်နဲ့တရုတ်ကိုဒီကနေ့စတင်ဝင်ရောက်နေပါပြီ။ဒီလိုထိတ်တဲရောက်သတင်းတွေကိုတော့ကိုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေကတော့ကရင်ပြည်နယ်ဖအံမြို့ကအချင်းတောင်ထဲမှာအချင်းကြနေတဲ့ငိမ့်ညံ့ရေးအဖွဲ့ဝင်တွေအပါအဝင်ရာဇဝတ်မှုလက်နက်မှုမူရင်းစေဝါမှုတွေနဲ့အချင်းကြခံထားရတဲ့အချင်းသား40ကျော်ဒီနေ့မနက်မှာပဲထောင်ပေါက်ထွက်ပြေးသွားကြပါလိမ့်
။အဲထောင်ပေါက်ကြီးတာတော့မဟုတ်ပြီးတော့အဲ့ရောင်အမှန်ကန်ရင်တို့ကားခါမှန်တော့ကျန်ပြီးတော့ဆွေးဆန်ပြီးဆွေးပြီးတော့သွားတော့
ကရင်ပြည်နယ်ကဒီနယ်ကြားစောင့်တပ်ကပြောရေးဆိုခွင့်ရှိသူဘုံမူသိန်းစော်မင်းပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်အခြေခံဒီမိုကရေစီရပိုင်ခွင့်နဲ့ပတ်သက်ပြီးတော့သတင်းလွတ်လပ်ခွင့်အလေးထားသူတွေပူးပေါင်းပါဝင်တဲ့လူလူလှုပ်ရှားမှုတရဒီကနေ့ညနေပိုင်းမှာရန်ကုန်မြို့စူးလေမြို့မြို့တော်ခမ်းမရှိမှာစူဝေတောင်းဆိုကြပါတယ်။အင်းလေးမှာမွေးမြူထားတဲ့မြမကြောင်ကလေးတွေအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။မိုစလင်ရဲ့ဗလီနယံနေမှာအလှရေးဒီဇိုင်းပုံဖော်တဲ့လရေးလှအမှုပညာရှင်တဦးရဲ့အကြောင်းကိုလည်းတင်ဆက်ပေးအောင်ပါပါ။အခုအရင်ဆုံးကတော့တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုမတ်တိန်ကီထိုင်တဲ့ကိုသားညွန်ဦးတို့ကတင်ပြပေးကြပါလိမ့်မယ်ရှင
်။အမေရိကန်ပြည်ထောင်စုကိုဝင်ရောက်တိုက်ခတ်နေတဲ့ Florence မုန်တိုင်းကအပူပိုင်းမုန်တိုင်းအဖြစ်ကနေလီဘီယာနဲ့ရပ်ဝင်းအဖြစ်အာရော့လာနေတဲ့အကြောင်းအမျိုးသား Hurricane မုန်တိုင်းစင်တာကပြောဆိုထားပါတယ်။ဒါပေမဲ့လည်းရေကြီးတာတွေမြေရေကြီးတာတွေကတော့ Carolina ပြည်နယ်တွေအတွင်းကဒေသအတော်များများမှာဆက်လက်ဖြစ်ပေါ်နေဦးမယ်လို့လည်းပြောဆိုထားပါတယ်။ Florence မုန်တိုင်းကြောင့်အနည်းဆုံးလူ12ဦးသေဆုံးခဲ့ရပြီးအန်ဒီယားရှိတဲ့မုန်တိုင်းတစ်ခုအဖြစ်ဆက်လက်ရှိနေစေဖြစ်တယ်လို့လည်း Hurricane Center ကမိုးစလပညာရှင် Zack Taylor ကပြောပါတယ်။မိုးသည်ထန်တာကြောင့်ဒေသတွင်းမှာရေကြီးမှုကရက်နဲ့သတင်းပတ်နဲ့ချီချမြင့်ဦးမယ်အနေအထားလည်းရှိပါတယ်။မြေရေကြီးမှုကလည်းဆက်ပြီးဖြစ်နေပါတယ်။ Florence မုန်တိုင်းကတဖြည်းဖြည်းချင်းဝင်ရောက်လာနေစေဖြစ်တာကြောင့်မြောက် Carolina ပြည်နယ်တောင် Carolina ပြည်နယ်နဲ့ Virginia ပြည်နယ်တို့မှာဆက်ပြီးတော့မိုးသည်ထန်ဦးမှာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့မြောက် Carolina ပြည်နယ်တဝန်းနဲ့တောင် Carolina ပြည်နယ်အရှေ့ပိုင်းတို့မှာလေဆင်နှာမောင်းတွေတိုက်ခတ်နိုင်ခြင်းရှိတယ်လို့လည်းအမျိုးသား Hurricane စောင့်ကြည့် Center ကပြောဆိုထားပါတယ်။ဒီကနေ့တနင်္ဂနွေနေ့နဲ့မနေ့ပြန်တနင်္လာနေ့တို့မှာတော့ Florence မုန်တိုင်းကမြောက်ပိုင်းကိုဥတီလာပြီး American ပြည်တော်စုအရှေ့မြောက်ပိုင်းကိုဖျက်ခါပင်လယ်ဘက်ကိုဥတီထွက်ခွာมาဖြစ်ပါတယ်ရှင်
။ Mangkhut Typhoon မုန်တိုင်းဟာအခုတနင်္ဂနွေနေ့မှာဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းကမ်းရိုးတန်းနေရာတွေကိုဝင်ရောက်လာတာမို့အဲ့ဒီမှာလေပင်နဲ့မိုးသက်ထန်နေပါတယ်။ဟောင်ကောင်မှာတော့မုန်တိုင်းသတိပေးချက်အမြင့်ဆုံးအဆင့်ကိုသတ်မှတ်ထားတာပါ။အများပြည်သူတွေအနေနဲ့လုံခြုံတဲ့အတွင်းမိုင်းမှာနေထိုင်ကြဖို့ပြင်ပကိုမထွက်ကြဖို့အာဏာပိုင်တွေကသတိပေးနှိုးဆော်ထားပါတယ်။အသက်28နှစ်အရွယ်ဖြစ်တဲ့ဟီယိုချန်ကတော့ဒီကနေ့မနက်ပိုင်းသူပြင်ထွက်ကြည့်တော့လမ်းပေါ်မှာပုံမှန်လို့မဟုတ်တော့ဘဲနဲ့ကားရောလူပါရှင်းလင်းနေတယ်လို့ပြောပါတယ်။တိုင်ဖုန်းမုန်တိုင်းတိုက်တာကိုအတွေ့အကြုံလူချင်းလို့အဲ့ဒီကိုတပင်းအလေလာကြတဲ့ကနေဒါလူမျိုး Justin လူမျိုးဒီရေဆူကန်နဲ့ဝက်စားတွေကင်မရာပစ္စည်းတွေနဲ့မုန်တိုင်းတက်ခိုက်တဲ့ဓာတ်ပုံတွေကိုရိုက်ဖို့စောင့်ဆိုင်းနေသူတွေကလည်းရှိပါတယ်။တရုတ်နိုင်ငံရဲ့လောင်ကစားယုံတွေရှိတဲ့မကာအိုမှာလည်းလောင်ကစားယုံအားလုံးကိုပိတ်ထားပါတယ်။လောင်ကစားယုံကအလုသမားတွေရောမြို့ကိုလေလာတဲ့သူတွေရောမြို့ကန်တွေပါဘေးကင်းလုံခြုံစေဖို့အတွက်အခုလိုမျိုးယာယီပိတ်လိုက်တာဆိုပြီးတော့ဆွေးကတော့ကြီးညာထားပါတယ်။မန်ကုတ်တိုင်ဖုန်းမုန်တိုင်းဟာစနေနေ့တုန်းကဖိလစ်ပိုင်နိုင်ငံကမြောက်ပိုင်းလူဇွန်ကျွန်းစုကိုတိုက်ခိုက်ပြီးတော့စတင်ပြီးကုန်းတွင်းပိုင်းကိုဝင်ရောက်လာတာဖြစ်ပါတယ်။တနင်္ဂနွေနေ့ထိဆိုရင်တော့မုန်တိုင်းကြောင့်မလို့သေဆုံးသူ25ဦးရှိသွားပါပြီ။အများစုကတော့မြေပြိုလာကြောင့်သေဆုံးရတာပါ။ဖိလစ်ပိုင်နိုင်ငံမှာတော့ဒီနှစ်ထဲမှာထိခိုက်မှုအဆိုးဆုံးဖြစ်ရလို့ပြောရမှာပါ။ဖိလစ်ပိုင်နိုင်ငံရဲ့အကြီးဆုံးကျွန်းစုဖြစ်တဲ့လူဇွန်မှာတော့လေယာမြူတွေရေမြုပ်ကုန်ပါတယ်ဖိလစ်ပိုင်နိုင်ငံမှာဆန်နဲ့ပြောင်းအများဆုံးထုတ်လုပ်တဲ့အဲ့ဒီဒေသမှာမကြခင်လမှာဒီတိနှံရေတင်းရတော့မှာဖြစ်ပေမဲ့လို့အခုရေလွှမ်းမိုးသွားတာကြောင့်တိနှံတွေကပျက်စီးကုန်ပါတယ်မန်ခုတ်မုန်တိုင်းဟာတိုင်ဖုန်းကြီးစားကနေပြီးတော့တာမန်တိုင်ဖုန်းမုန်တိုင်းအဖြစ်အင်အားလျော့သွားတယ်ဆိုပေမဲ့လူအသေးပြောက်ရှိလောက်အောင်လို့ကိုပြင်းထန်နေတော့မှာပဲအခုတနူးနေနေမှာတရုတ်နိုင်ငံကြီးဝန်ကြီးဖိလစ်ပိုင်နိုင်ငံကိုလာရောက်ဖို့ရှိပေမဲ့လို့ခီးစဉ်ကိုတော့တိုင်ဖုန်းမုန်တိုင်းကြောင့်ရွှေ့ဆိုင်လဲရပါတယ်မုန်တိုင်းကြောင့်ဒေသတွင်းကအခြားလေရင်ခီးစဉ်တွေလည်းဖျက်သိမ်းခဲ့ရပါတယ်တနအီကိုကီလိုမီတာ280နှုန်းနဲ့တက်ခိုက်နေတဲ့မန်ဆော့မုန်တိုင်းကြောင့်အိုးအိမ်တွေပျက်စီးဆုံးရှုံးသလိုပဲလက်စစ်ဓာတ်ပိလိုက်တွေလည်းပြတ်တောက်ကုန်ပါလေခင်ဗျာ
အမေရိကန်ပြည်ထောင်စုကအသားထုတ်ပို့တဲ့ကုမ္ပဏီကြီးတစ်ခုကခွဲခြားဆက်ဆံမှုဆွဲချက်အတွက်ရောကြီးဒေါ်လာ1,000,000ခွဲပေးဖို့သဘောတူလိုက်ပါတယ်။ဖျားဝတ်ပြုမှုနဲ့ပတ်သက်ပြီးအခြေအတင်ဖြစ်ခဲ့ပြီးတဲ့နောက်အလုံမစင်းခဲ့ကြတဲ့မွတ်စလင်အလုံသမားတွေအရှိန်နဲ့ပတ်သက်တာပါ။ Cargill Meat Solution Corporation နဲ့အများစုဆိုမာလီယာရွှေ့ပြောင်းနေဖြစ်ကြတဲ့မွတ်စလင်အလုံသမား138ဦးတို့ကြားအမှုကနှစ်နဲ့ချီကြာမြင့်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့တောက်ကြနေ့မှာအမေရိကန်အလုံအကိုင်းဒန်းတူညီမျှရေးဆိုင်ရာကော်မရှင် EEOC ကရော်ကြီးပေးဖို့ကြေညာခဲ့တာပါ။အမေရိကန်ပြည်ထောင်စုအနောက်ပိုင်းကော်လိုရာဒိုပြည်နယ်ဖို့မော်ဂန်မြို့ကအသားထုတ်ပို့ဆက်ယုံမှာအလုံသမားတွေက3ရက်ကြာအလုံမစင်းခဲ့ပြီးတဲ့နောက်အလုံသမားတွေကိုအလုံထုတ်လိုက်တဲ့2016ခုနှစ်နောက်ပိုင်းကစပြီးတော့အငင်းပွားမှုဖြစ်ခဲ့တာပါ။မွတ်စလင်အလုံသမားတွေကိုဖျားဝတ်ပြုခြင်းအဖြစ်ခိတ္တာနားချိန်ပေးဖို့လဲစီမံခန့်ခွဲမှုအဖွဲ့ကမူဝါဒတွေကိုပြောင်းလဲလိုက်ပါတယ်။ဆိုမာလီယာအာဖရိကန်နဲ့မွတ်စလင်အလုံသမားတွေရဲ့ဖျားဝတ်ပြုဖို့ခိတ္တာနားချိန်ပန်ကြားချက်ကိုပယ်ချပြီးအလုတ်ထုတ်ပစ်တာနောက်အနှောက်ယှက်ပေးခဲ့တဲ့လက်ခံနိုင်ပွဲအချက်လက်တွေတွေ့ရတယ်လို့အမေရိကန်အလုတ်အကိုင်းဒန်းတူညီမျှရေးဆိုင်ရာကော်မရှင်ကပြောပါတယ်။ Cargill လုပ်ငန်းကြီးဘက်ကတော့ဒီကိစ္စကိုသဘောမတူပါဘူး။ဒါပေမဲ့နောက်ပိုင်းတရားတစ်ပောင်မဖြစ်ချင်တော့လို့ရော်ကြေးပေးလိုက်တာလို့ပြောဆိုပါတယ်။ဒါအပြင်မွတ်စလင်အလုတ်သမားတွေကိုဖျားဝတ်ပြုချေအဖြစ်ခိတ္တနာကျင်ခွင့်ပြုဖို့လည်းကတိပြုတဲ့အကြောင်းကုမ္ပဏီဘက်ကပြောဆိုထားပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာတက်ကြွလှရှားသူချို့ဒီငင်းငယ်ချစ်တဲ့ပွဲပြုလုပ်နေရမှာအသက်10နှစ်အရွယ်ကလေးငယ်တူဦးနဲ့ခွေးလေးတစ်ကောင်လဲပါဝင်နေတာမှုအများစိတ်ဝင်စားစရာဖြစ်လာပါရယ်အသက်10နှစ်အရွယ်ပဲရှိသေးတဲ့ဟက်မူထူလာဟာစစ်ကြောင့်မိခင်ဖြစ်သူဆုံးရှုံးခဲ့ရပြီးတဲ့နောက်ငင်းငယ်ချစ်တဲ့ပွဲမှာပါလာတာပါငင်းငယ်အတွက်အကြမ်းဖက်မှုတွေကိုရပ်ဖို့တောင်းဆိုလှရှားတဲ့ဒီချစ်တဲ့ပွဲကိုဂျွန်လကလေးကစခဲ့တာဖြစ်ပြီးတော့လှရှားသူတွေဟာအာဖဂန်နဲ့အတော်များများကီလိုမီတာရာနဲ့ချီပြီးတော့လမ်းလျှောက်ချစ်တဲ့ခဲ့ကြတာပါသူဟာကြောင်းပြန်တက်ချင်တဲ့ညီညာစီချင်တဲ့ဆိုပြီးတော့စနစ်ရွယ်တက်ကြွလှရှားသူဟက်မန်ထူလာက VW ကိုပြောပါရယ်မော်တာကြီးတစ်လုံးသူ့အိမ်ကိုထိမှန်ပြီးတော့သူ့ရဲ့မိခင်ဖြစ်သူသေဆုံးသွားတဲ့နောက်သူ့လိုမျိုးအဖြစ်မျိုးအခြားကလေးငယ်တွေထပ်မကြုံစီချင်လို့ဒီချစ်တဲ့ဆန္ဒပြပွဲမှာသူပါလာရတာဖြစ်တယ်လို့ဟက်မန်ထူလာကပြောပါရယ်သူနဲ့သူ့ရဲ့ဖခင်ဖြစ်သူတို့ဟာဂက်စနီပြည်နယ်ကနေပြီးတော့ဟဲလ်မန်ချီညာရေးချစ်တဲ့ပွဲကိုပါဝင်ခဲ့ကြတာဖြစ်ပါရယ်ဂက်စနီကနေသူတို့နေရရင်မြို့ကိုဖခင်ပြည်သူကပြန်သွားခဲ့ပြီမဲ့လို့ဟက်ကန်ဒူလာကတော့ဒီအာဖဂန်မြောက်ပိုင်းခီကိုချီတက်နေတဲ့အဲ့ဒီလှုပ်ရှားမှုဟာဆက်ပါခဲ့ပါတယ်။ဒီချီတက်ပွဲဟာညီငယ်ရင်းသတင်းစကားပေးဖို့ဖြစ်တယ်လို့စနားပြသူတွေကပြောပါတယ်။လမ်းလျှောက်ချီတက်ရမှာအတော်လေးကိုခက်ခဲကြမ်းတမ်းတာတွေကြုံရပြီမဲ့လို့စနားပြသူတွေဘက်ကတော့မျှော်လင့်ချက်တွေအပြည့်နေပါ။လက်ကရကာပြည်နယ်မြို့တော်မှာလူ14ဦးတက်မနေတည်ဆုံးခဲ့ရတဲ့အကြမ်းဖက်မှုဖြစ်ပြီးတဲ့နောက်အကြမ်းဖက်မှုဆက်ညီညီငယ်ရေးလှူရှားသူတချို့ကအဲ့ဒီမှာထိုင်ဆန္ဒပြပွဲလုပ်ရကနေပြီးတော့အခုလိုချစ်တဲ့ပွဲအထိကိုဖြစ်လာတာပါထူးထူးခြားခြားကတော့အသက်စနစ်ရဲ့အရွယ်ရှိတဲ့ဟက်မန်ထူလာနဲ့အတူဆာရီနာဆိုတဲ့ခွေးကလေးလည်းကပူးကနေပြီးတော့ဘော့အထိချစ်တဲ့ရမှာပါဝင်ခဲ့ပါတယ်လမ်းဘေးကအဲ့ဒီခွေးကလေးသူ့ရဲ့ချစ်တဲ့တဲ့နောက်ကိုတကောက်ကောက်လိုက်ပြီးတော့ဆန္ဒပြသူတွေကိုစောက်ရှောက်ပြီးခဲ့တယ်ဆိုပြီးတော့တက်ကြွလှူရှားသူတွေကပြောပါတယ်ခင်ဗျာ
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဘော့စတွန်မြို့မြောက်ပိုင်းမှာပြီးခဲ့တဲ့ကြာသပတေးနေ့ကတဘာဝတန်းငွေပိုက်လိုင်းပေါက်ကွဲမှုတွေမှာမယိုးမဖြောင့်ဒါမှမဟုတ်လဲကောက်ချစ်တဲ့လောက်ရံမျိုးတွေကိုစုံစမ်းစစ်ဆေးသူတွေဘက်ကတန်တရားရှိမထားဘူးလို့အမျိုးသားပို့ဆောင်ဆက်သွယ်ရေးဘေးကင်းလုံခြုံမှုဆိုင်ရာဘုတ်အဖွဲ့ရဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။တဘာဝတန်းငွေပိုက်လိုင်းပေါက်ကွဲတာကြောင့်တဦးသေဆုံးပြီးတော့အိမ်ပေါင်းဒါဇင်နဲ့ချီမိလောင်ခဲ့တာပါ။လူတွေကိုအိမ်ကိုဘယ်ချင်းပြတ်နိုင်မလဲဆိုတာကိုဆုံးဖြတ်နိုင်မှုအတွက်ပို့ဆောင်ရေးဘေးကင်းလုံခြုံမှုဆိုင်ရာဘုတ်အဖွဲ့တာဝန်ရှိသူတွေအခင်းဖြစ်တဲ့နေရာမှာမရှိသေးဘူးလို့လည်းအကြီးအကဲ Robert Sam Walker မနစ်စလီနေမှာသတင်းထောက်တီကိုပြောပါတယ်။တာဝန်ရှိသူတွေအနေနဲ့အခင်းဖြစ်တဲ့အကြောင်းရင်းကိုရှာဖွေဖို့မြေအတော်နဲ့အထီးဆင်းဖို့စီစဉ်ထားပေမဲ့ဒီလိုလုပ်ဖို့ကလည်းနှစ်နှစ်လောက်အချိန်ယူရမှာဖြစ်ပါတယ်
။မက္ကဆီကိုနိုင်ငံမြို့တော်ကနမေဂျော်ပလဇာ Garibaldi ထဲမှာဒီ Marachai ဂီတသမားဝတ်ဆောင်ဝတ်ထားတဲ့တရတ်သမားတွေတောက်ကြနေတုန်းကပြစ်ခတ်ခဲ့တဲ့မှုမှာစိန်နေတုန်းကတော့လူ9ဦးမြောက်တည်ဆုံသွားပါတယ်။စက်တင်ဘာ16ရက်နေ့မှာကြာမဲ့လွတ်လပ်ရေးတည်ရသတင်းပတ်အားရဲ့ပွဲတော်မှာအခုလိုပြစ်ခတ်တာကြောင့်လူ10ဦးလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။တရတ်သမားတွေဟာအရင်ကမော်တော်ဆိုင်ကယ်နဲ့ထွက်ပြေးသွားကြတယ်လို့ရှင်းနေချုပ်ရုံးကပြောပါတယ်။အခုပြစ်ခတ်မှုဖြစ်တဲ့ Plaza Garibaldi အနီးကရပ်ကွက်ဖြစ်တဲ့ရပ်ကွက်ဟာမက္ဆီကို ရဲ့ဒီ La Union မူရရာဇဝတ်ကိုင်အခြေချတဲ့နေရာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံမှာ2006ခုနှစ်ကစပြီးတော့စစ်တပ်ကနေပြီးတော့ဩစာကြီးရဲ့ဒီမူရကာတိုစ်ရာဇဝတ်ကိုင်တွေကိုအပြင်းထန်နှိမ်နင်းနေတဲ့နေရာမှာမူရစီဝါနဲ့ပတ်သက်ပြီးတော့အကြမ်းဖက်မှုတွေကလည်းတော်လေးကိုကြုံနေရပါတယ်။
တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေရဲ့တတိယအကြိမ်ထိပ်သီးဆွေးနွေးပွဲအတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်နောက်သတင်းပတ်ထဲမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကိုသွားရောက်မှာဖြစ်ပါတယ်။ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်ဖြစ်ထွန်းစေဖို့နျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးမှုတွေမှာကြားဝင်ပေးဖို့အထောက်အကူဖြစ်စေရေးနောက်တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားစစ်ပွဲချင်းချောက်မှုတွေနဲ့စစ်ရေးတင်းမာမှုတွေကိုအဆုံးသတ်နိုင်ရေးအတွက်ရည်ရွယ်တဲ့အကြောင်းတောင်ကိုရီးယားသမ္မတကပြောဆိုထားပါတယ်။
ပြည်ကနေတုန်းကမလေးပင်လယ်ပြင်မှာပြန်ပြီးဆွဲဖမ်းဆီးခံရတဲ့အင်ဒိုနီးရှားမျိုးသား3ကိုမွတ်စလင်စစ်သေးကြောတွေဘက်ကပြန်လွှတ်ပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်ဖိလစ်ပိုင်နိုင်ငံဆူလူခရိုင်အတွင်းဖိလစ်ပိုင်ဆူရနဲ့ညီငယ်ရေးသဘောတူညီချက်လက်မှတ်ထိုးခဲ့တဲ့မိုရိုအမျိုးသားလွတ်မြောက်ရေးတပ်ဦးရဲ့အကူအညီနဲ့အင်ဒိုနီးရှား3ဦးဒီနေ့တောက်ကြနေမှာပြန်လည်လွတ်မြောက်လာတာဖြစ်တယ်လို့ဖိလစ်ပိုင်ရဲကပြောပါရယ်လွတ်မြောက်လာသူအင်ဒိုနီးရှားမျိုးသား3ဦးကိုတော့အခုတနင်္ဂနွေနေ့မှာအင်ဒိုနီးရှားတမ်မတ်စီကိုလွှဲပေးမယ်ဆိုပြီးတော့ဖိလစ်ပိုင်စစ်တပ်ကပြောပါရယ်မနစ်ဇန်နဝါရီလတုန်းကမလေးရှားနိုင်ငံဆဘာပြည်နယ်မှာရှိတဲ့ဒီဘုန်နီယိုကျွန်းဘက်မှာအဲ့ဒီအင်ဒိုနီးရှား3 speedboat တစ်စင်းနဲ့သွားနေချိန်မှာအဘူဇာရဲ့စစ်သွေးကြော်တွေလို့ယူဆတဲ့သူတွေကသူတို့ကိုတနက်နဲ့ချိန်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားတာပါ။အဲ့နောက်တော့ဖိလစ်ပိုင်တောင်ပိုင်းဆူလူးမှာရှိတဲ့တော့စကန်တခုထဲမှာမော်တော်ဘုတ်တွေနဲ့သူတို့ကိုခေါ်သွားတယ်။အဲ့ဒီနေရာဟာ1980ခုနှစ်နှောင်းပိုင်းကာလတွေကတည်းကအဘူဇာရဲ့စစ်သွေးကြော်တွေခြေချတဲ့နေရာဖြစ်ပါတယ်။အဲ့နောက်သူတို့အတွက်ပြန်မင်းငွေတောင်းခံခဲ့တယ်လို့ဖိလစ်ပိုင်လူမျိုးတောင်ရှိသူကပြောပါတယ်။အခုလွတ်မြောက်ရာမှာတော့ပြန်မင်းငွေကြောင့်ဟုတ်မဟုတ်ဆိုတာသေချာမသိဘူးလို့ဖိလစ်ပိုင်စစ်တပ်ကပြောပါတယ်ခင်ဗျာ။
တနင်္ဂနွေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ဂီထိုင်နဲ့ကိုသားညုံဦးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုထိတ်တန်းရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ကရင်ပြည်နယ်ဖအံမြို့အချင်းထောင်ထဲမှာအချင်းကြနေတဲ့ငိမ့်ညံ့ရေးအဖွဲ့ဝင်တွေအပါအဝင်ရာဇဝတ်မှုလက်နက်မှုမွေးစေဝါမှုတွေနဲ့ထောင်ချခံထားရတဲ့အချင်းသား40ကျော်စက်တင်ဘာလ16ရက်နေ့ဒီကနေ့မနက်ပိုင်းမှာပဲထောင်ဖောက်ပြီးထွက်ပြေးသွားကြပါတယ်။ထောင်တွင်းအချင်းတော်ဝင်နဲ့မောင်းနှင်နေတဲ့အမှိုက်သိမ်းရင်ကိုယူဆောင်မောင်းနှင်ပြီးတော့ထွက်ပြေးသွားကြတာပါ။ထောင်ဖောက်ပြေးသူတချို့ကိုပြန်ဖမ်းမိထားပေမဲ့လို့အများစုကတော့လွတ်မြောက်နေကြဆဲဖြစ်ပါတယ်။အခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်အတွင်းကမြမအစိုးရနဲ့ငင်းညံရေးအဖြစ်ခက်ရစေးလုပ်ထားတဲ့ငင်းညံရေးအဖွဲ့တွေကအကျဉ်းသားတွေပါဝင်ရာဇဝတ်မှုတွေနဲ့အကျဉ်းချနေသူ40ကျော်ဟာတနင်္ဂနွေနေ့မနက်ပိုင်းမှာထောင်ဖောက်ပြေးခဲ့ကြောင်းကရင်ပြည်နယ်နယ်ခြားစောက်တပ်ကပြောရေးဆိုခွင့်ရှိသူဘုံမူသိန်းစော်မင်းကပြောပြပါဗျာ။
6:20
ဘယ်ချိန်တော့ထွက်ပြေးတာလဲ
7:20တဲ
့ဘယ်လိုမျိုးထွက်ထောင်ဖောက်ပြေးတာလားဘယ်လိုမျိုးလဲ
အဲထောင်ဖောက်ပြေးတာထောင်ဖောက်ပြေးပြီးတော့အဲ့ဒီဟာကိုအမှန်ကားတဲ့ပရိုကာခါအမှန်ကားကိုပြန်ပြီးတော့ဆွေးစံပြီးဆွေးပြီးတော့ထွက်သွားတာပေါ့
အဲ့တော့အခုအဲ့တော့သူတို့အခုဟိုပြန်ဖမ်းမိလား
လောစရာမမိသေးဘူးလောစက်ဆက်ကောင်ကိုအဲ့ဒီပေါ့တော့ပြန်ပြီးတော့တိတ်ကြတာပေါ့ဆို
တော့အခုအဲ့ထွက်ပြေးသွားတဲ့လူတွေကအဲ့လိုဘယ်လိုလဲဟိုဆိုနိုင်ငံရေးတွေဘာတွေကပါလာတယ်မို့ရာဇဝတ်ကျင်းသားတွေလား
ရာဇဝတ်ကျင်းသားတွေပေါ့ငယ်ငယ်အဖွဲ့တွေပါညာတွေပေါ့အဲ့လိုပါတာပေါ့မြေစီမြေစီသားမှုတွေပါဘူးဒီချုံပေါ့တော့
အခုအကျဉ်းသားတွေထွက်ပြေးမှုဟာဟုတ်မှန်ကြောင်းဖန်ရဲစခန်းကတော့အတည်ပြုပါတယ်။ကရင်ပြည်နယ်အတွင်းကဖြောင်ထဲမှာအမှိုက်တဲရင်မောင်းနေတဲ့အကျဉ်းတော်ဝန်ထမ်းကိုကားပေါ်ကနေတွန်းချထိုးချိတ်ပြီးအမှိုက်ကားမော်တော်ယာဉ်ကိုယူဆောင်ပြီးအကျဉ်းတော်တကားတွေကိုတိုက်ဖွင့်ပြီးထွက်ပြေးခဲ့ကြတယ်လို့ဆိုပါတယ်။ဖန်လှိုင်းဘွဲကားလမ်းမကြီးကနေအဲ့ဒီကားဟာလှိုင်းဘွဲမြို့ဘက်ကိုထွက်ပြေးသွားခဲ့တယ်လို့လည်းဆိုပါတယ်။ထပ်ပြေးသွားတဲ့သူတို့ချို့ကတော့ညနေပိုင်းမှာပြန်ဖမ်းမိတယ်လို့ဆိုပေမဲ့အများစုကတော့ထပ်ပြေးလွတ်မြောက်နေစေဖြစ်ကြောင်းတာဝန်ရှိသူတွေကဆိုပါတယ်။ကရင်ပြည်နယ်အတွင်းမှာတော့အခုလိုမျိုးထောင်ဖောက်ပြေးမှုတွေကမကြာခဏဆိုသလိုရှိနေပါတယ်ရှင
်။မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကနေ့မျိုးတော်ခမ်းမရှိမှာကျင်းပတဲ့သတင်းလွတ်လပ်ခွင့်လှုပ်ရှားမှုသတင်းကိုပြောပြပေးကြပါမယ်။ထောင်ချခံလိုက်ရတဲ့ရိုက်တာသတင်းသမား2ဦးအ мян ဆုံးလွတ်မြောက်ရေးအပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအတွက်သတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေပူးပေါင်းပြီးတော့ဆန္ဒပြပွဲတရက်မျိုးတော်ခမ်းမရှိမှာဒီကနေ့ပြုလုပ်ကြပါရယ်။ဒီပွဲကိုတရားဝင်ခွင့်ပြုချက်ရနိုင်မှုပွဲကိုဥဆောင်စီစဉ်သူတွေဘက်ကအချိန်ချင်းခွင့်တောင်းခဲ့ကြရပြီးနောက်မှာမှခွင့်ပြုချက်ရခဲ့တာဖြစ်ပြီးတော့ဆန္ဒပြနေတဲ့အချိန်မှာလည်းရဲလုံယုံရေးတော်တော်များများချထားပါရယ်။ပြည်သူလူထုသတင်းမှန်ရရှိလှုပ်ရှားမှုမှာသတင်းသမားတွေနဲ့အတူပူပေါင်းပါဝင်လှုပ်ရှားခဲ့သူလူခွေလှုပ်ရှားသူတူဦးဖြစ်တဲ့မတ်တင်စာရွှွန်လွေကြီးကိုဆက်သွယ်မေးမြန်းကြည့်တော့ဒီကနေ့လှုပ်ရှားမှုနဲ့ပတ်သက်ပြီးသူကအခုလိုစဖြေပါတယ်
ကိုအောင်နဲ့ကိုကျော်စုစုကို1900နဲ့ချပြီးနောက်ပိုင်းမှာပထမဆုံးအချိန်ကျရန်ကုန်မြို့မှာရက်သားဖွဲ့စည်းတွေရောအိန္ဒိယရဲ့ပြပောင်းမှုလုပ်တဲ့ public action တော့လူလူလှူရှာမှုဖြစ်တယ်ဆိုတော့ဒီပေါ်မှာအဲကျွန်တော်တို့ပြည်သူရဲ့ခံစားချက်ပြည်သူရဲ့အမြင်ယူဆချက်ကိုကောက်ဖို့တော့မှတာဝန်ရှိတယ်လို့ယူဆရတယ်တော့ပူပေါင်းတယ်နောက်ဥပောက်ရှိစင်စားတဲ့ journalist တွေကလည်းအဲ့ရဲ့ဒီချက်တွေနဲ့သူတို့ရဲ့ဒီအခက်အခဲတွေပေါ့နော်အဓိကအဖြစ်ဆိုအခုလိုပွဲလုပ်တာတော့တော်တော်လေးကိုအခက်အခဲချက်တွေကနေခွင့်မပြုဘူးဆိုတော့အကြောင်းအရာတွေကနေမဖြစ်မနေရှင်းပြကြရဲ့ဆိုတဲ့ဆောင်မှုကျွန်တော်ကဒါဆိုရင်ဒါပဲသူစီအင်းညို့အားပေါ့နော်။နောက်လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကိုလွတ်လပ်စွာစုဝေးပြီးတော့ပြောဆိုခွင့်ကိုဒါအလုံးအထောက်ခံတယ်။အဲဒါမျိုးပြိတင်တာကိုလက်မခံစားဟာကိုလည်းပြရခြင်းနဲ့တော်တော်ဒီမှာလာရောက်စုဝေးကြတာပါ
။ဟုတ်ကဲ့။အဲ့တော့ဒီပြည်သူလူထုသတင်းမှရရှိဖို့နောက်သတင်းလွတ်လပ်ခွင့်ကိုအလေးထားတဲ့သူတွေပူးပေါင်းပါဝင်ဖို့ဆိုပြီးတော့မှဒီပွဲစီစဉ်တဲ့သတင်းသမားတွေကလည်းဖိတ်ခေါ်ထားတာရှိတော့ဒီနေ့လုတ်တဲ့ဆန္ဒထုတ်ဖော်ပွဲမှာလူထုရဲ့ဒီပူးပေါင်းပါဝင်မှုအခြေအနေကရောဘယ်လိုများရှိပါလဲရှင
်။ဒီပွဲကတော်တော်များများအားရဖို့ကောင်းဘာပါလဲဆိုတော့လည်းတစ်ခါဒီသတင်းကြီးကတော်တော်များများလည်းလာရောက်ပြီးသတင်းယူကြတာတွေ့တယ်။တစ်ချိန်ထဲမှာသတင်းကြီးတွေကိုယ်တိုင်ကလည်းဝင်ရောက်ဆန္ဒပြရတဲ့သူဝင်ရောက်ပြီးတော့အတန်ထုတ်ခေါ်တဲ့လူတွေဖြစ်လာတယ်ပေါ့နော်။ဖြစ်နေရတွေ့ရတယ်။နောက်ရက်သားပွဲစီကိုယ်ကပါဝင်ပါအရင်ပွဲကြီးကဆိုင်ပို့ရှိရတယ်။သူအင်အားပြပေးတယ်ပေါ့နော်။ကျွန်တော်တို့လည်းဒီရှိနေတဲ့ဆိုတော့ကျွန်တော်တို့ကတော့တော်တော်အားရချင်ပွဲတော်ပွဲဖြစ်တယ်လို့ပြောလို့ရတ
ယ်ဟုတ်ကဲ့။အဲ့တော့ဒီနေ့ဒီလူထုလှုပ်ရှားမှုပေါ့နော်။ဒီသတင်းသမားတွေရောပြည်သူလူထုရောပူပေါင်းပါဝင်တဲ့လှုပ်ရှားမှုကနေပြီးတော့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုဘယ်လိုအချက်တွေကိုအဓိကတောင်းဆိုခဲ့ကြပါလဲရှင
်။အဲ့တော့ဒီကကကျွန်တော်တို့ရဲ့တောက်ဆိုချက်ကိုထုတ်ဖော်ရဲပြောဆိုရင်ဒါအပြင် performance လို့ပြောရဲဒီတရုတ်ပြမှုလည်းလုပ်တယ်ပေါ့ဒီတရုတ်ပြမှုမှာဆိုလဲလက်ရှိအစိုးရရဲ့အခန်းကဏ္ဍကိုကျွန်တော်ကဒီထောက်ပြတဲ့ပုံစံမျိုးကျွန်တော်တရားရေးမတိုင်းစိတ်ဆောင်ရဲ့အခြေအောင်ဝင်ရောက်တက်မှတ်ပေးဖို့ဒါမျိုးကိုကျွန်တော်တို့ကလူသားနေရဲ့ဆိုတာမျိုးကိုလည်းပြလိုက်တာဖြစ်တယ်လို့ဒီချိန်ထဲမှာဒီမီဒီယာရဲ့ပေါ်မှာရှိနေလာတာမျိုးလည်းလက်ဆော့သတင်းရယူပိုင်ဆိုဒါတွေကိုမှထိခိုက်လာပြီဆိုရင်အားလုံးကကျွန်တော်တို့ကတောင်းဝင်ရှိနေရဲ့တပားရှိနေရဲ့ဆိုတာမျိုးဒါပြလာတဲ့ပုံစံမျိုးပေါ့နော်ကျွန်တော်တို့ဒါမျိုးမြင်ရပါတယ်
ဟုတ်ကဲ့အဲ့တော့ပထမတော့ကတော့ဒီခွင့်ပြုချက်မပေးခဲ့ဘူးပေါ့နော်နောက်ကျတော့ခွင့်ပြုချက်ရတယ်ပြောတယ်ဒါပေမဲ့ဒီလူထုလှုပ်ရှားမှုမတိုင်ခင်မှာလုံခြုံရေးအင်အားတွေလည်းတော်တော်လေးခြားထားတာလည်းရှိတော့အဲ့ဒီအနေအထားလေးလည်းနည်းနည်းပြောပြပေးပါဦးအခက်အခဲများရှိခဲ့လားဘယ်လိုပုံစံမျိုးနဲ့ဒီပေါ့နော်ဒီလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကဆောင်ရွက်ပေးခဲ့ပါလဲရှင
်ဟုတ်မနေ့ကနေ့လယ်လောက်ခီကလုံမဲ့ရက်မတိုင်ခင်တနေ့ပေါ့နော်ဒီမနေ့ကနေ့လယ်လောက်ခီကိုကျမတို့ကမတည်တာနေဘူးခွင့်ပြုမယ်မခွင့်ပြုမယ်ကျမတို့စီတမတစ်ဖြစ်မှန်းလိုက်ရတာကဘာလဲဆိုတော့လာရောက်ဆိုခင်းမယ်ဖမ်းဆီးမယ်ရိုက်နှံမယ်ဒါဒီတော့တရားဆွဲမယ်။ဆာအစီကိုတော့အများကြီးတွေးကြတာ pressure တွေအများကြီးကြတဲ့ကနေမဖြစ်မနေလုပ်မယ်ဆိုကိုကောင်းတင်းပြီးတော့စိုးစားနေကြတဲ့အချိန်မှာမနေ့ကညနေမှာပဲဒါကိုခွင့်ပြုရလို့ပြောလာတယ်။ဆက်သွားဝမ်းသာတယ်တူတူတယ်။ဒါပေမဲ့လည်းတစ်ချိန်ထဲမှာအဲ့လိုမျိုးအတီးပြလိုက်တယ်ပေါ့နော်။ကျမတို့ခွင့်ပြုရလို့ပြောလိုက်တဲ့အကြောင်းအရာကစတန်ပေးတဲ့တရားဝင်ခုတော့ဘယ်နဲ့တကယ်လို့မဲ့ပွဲနေတဲ့နေ့လေလောက်ကစပြီးတော့လုံခြုံရေးအင်အားကိုတကယ်ကိုပုံမှန်ချက်ပို့တဲ့လုံခြုံရေးအင်အားတွေခြားထားတာမျိုးတွေတော့ကျွန်တော်တို့အရင်တော့အလုပ်ပဲဆိုပြီးတင်ထားတဲ့အခြားနေရာပေါ့တောင်ဝေလိုနေရာမျိုးတွေမှာလည်းလုံခြုံရေးအင်အားတွေပုံများနေရဆိုတော့ကျွန်တော်မှစွန့်ရင်ချက်တွေပြန်တက်လာတကယ်ရောဟုတ်နေလားဒါပေမဲ့ဒါတော့ထဲကျွန်တော်တို့ကိုချဖို့တော့ဒါ question ကကိုရအချင်းဒီပေါ့ပြောရမယ်ဆိုရင်ဒါရဲဌာနတွေနဲ့ရဲတွေရဲ့သတို့လုံကြီးတွေပေါ်မှာကျွန်တော်တို့ဒီဆန္ဒပြတဲ့လူတွေ journalist တွေရောယုံကြည်မှုအပိုင်းတော်တော်လေးကိုအားနေနေတဲ့ဟာကိုပြလိုက်တဲ့သဘောတော့ဖြစ်သွားတာပေါ့လေအာကျွန်တော်တို့ဒီထက်ပို့ပြီးတော့ယုံကြည်မှုတိစောက်ဖို့လိုသေးတယ်ပို့ပြီးတော့လည်းယုံကြည်ချင်ပါတယ်ဒီလိုမျိုးအချင်းချင်းသဘောတူညီမှုနှိမ့်နိုင်မှုနဲ့ဒီလိုသွားမယ်ဆိုတော့ပိုကောင်းတဲ့ဒီမိုကရေစီစနစ်ကိုပုံရောက်လာမယ်လို့မြင်ပါတ
ယ်ဟုတ်ကဲ့ရှင်အဲ့တော့ဒီလိုလှုပ်ရှားမှုတွေပေါ့နော်ဒီလိုလူထုလှုပ်ရှားမှုတွေသတင်းသမားတွေရောဒီမိုကရေစီအားစုတွေရောအရက်ဖက်ဖွဲ့စည်းတွေရောလူထုရောပူပေါင်းပါဝင်တဲ့ဒီလိုမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးလှုပ်ရှားမှုတွေကိုနောက်ထပ်ပြီးတော့မှလုပ်ဖို့စီစဉ်ထားတာမျိုးလေရောရှိလားမတ်တင်စားရှင
်အာတော့ဒီရန်ကုန်အစုဖွဲ့အနေနဲ့ရောလက်ရှိတစ်ခါပြန်စီစဉ်ရအောင်မှာပေါ့နော်ဒါဒီကအဖွဲ့အစည်းကိုကိုစားပြုတာမျိုးတော့မဟုတ်ဘဲနဲ့အာစိတ်ဝင်စားရင်စိတ်ဝင်စားသလိုအခြေပေးနိုင်ပြီးနိုင်တယ်လို့ဆောင်ပွဲတွေရှိနေတဲ့ဒါကနေလူတွေအများကြီးပေါဝင်လာတယ်ပူပေါင်းလာတယ်နောက်သတင်းမီဒီယာဆိုလည်းမီဒီယာတွေကစိတ်ဝင်စားနဲ့တိုက်လုံနိုင်တဲ့အစုဖွဲ့တွေရှိပြီးကြတာပါဒီထဲမှာဒီတကယ်ဖြစ်တဲ့ဖြစ်တဲ့လို့လူငယ်လေးစုကြည့်ပြီးတော့အာစီလုံးစွာနဲ့စီစဉ်ကြတာမျိုးပေါ့နော်ဆိုတော့နောက်ဆက်တွဲဘလို့ activity တွေလုပ်ဖြစ်မလဲဆိုတာလည်းသွားတော့ငယ်တိတ်ဆိုင်စနစ်ကြောင့်သွားစုစည်းပြီးတော့အတက်နိုင်ဆုံးစူးစားပါမယ် volunteer base ပေါ့နော် volunteer base ပေါ်မှာအခြေခံပြီးတော့စူးစီးပါမယ်နောက်ဆက်တွဲဘလို့ပုံစံဖြစ်လာမလဲဆိုတာကရန်ကုန်မှာပဲဖြစ်နေကြမလို့ပဲတိုင်းငယ်လုံးအဖြစ်မှာပါမီဒီယာတွေရောဒီ SCS ဆိုတာအဲဒါမျိုးတောင်းနေတူတူတောင်းဆိုလာဖို့အဓိကတော့စူးစားသွားရမယ်လို့မြင်တယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့မတ်တင်စားကျေးဇူးအများကြီးတင်ပါတယ်ဖြည့်ပေးတာညီမ
ဟုတ်ကဲ့ပါမကျေးဇူးတင်ပါတယ်မ
VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းသတင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အင်းလေးမှာမွေးမြူထားတဲ့မြန်မာကြောင်ကလေးတွေအကြောင်းတင်ပြပေးကြပါမယ်။ ဘာမီစကပ်လို့ခေါ်ပြီးတော့ဒီသတင်းကြီးနေတဲ့မြမကြောင်တွေဟာမြမနိုင်ငံရဲ့တင်ကေတာတစ်ခုဖြစ်နေပြန်ပြီးတော့ထွက်ပေါ်လာပါပြီ။ဒီကြောင်မျိုးစိတ်တွေဟာသူတို့ရဲ့ဇာတိမြေကနေပြောက်ွယ်သွားတာဟာဆိုရင်နှစ်ပေါင်း80ကျော်ကြာသွားပြီးကမှပြန်ပြီးထွက်ပေါ်လာတာပါ။ရှမ်းပြည်နယ်အင်းလေးဒေသကအင်းလေးအမွေနှစ်ထိန်းသိမ်းရေးစခန်းမှာလွန်ခဲ့တဲ့10နှစ်လောက်ကနေစပြီးတော့မြမကြောင်မျိုးတွေကိုပြန်ပြီးတော့ပြုစုမွေးမြူခဲ့တာဖြစ်ပါတယ်။ဒီအကြောင်း AP သတင်းဆောင်မကိုအခြေခံပြီးနန်းလောင်ပြောပြပေးပါရှင်။
လွန်ခဲ့တဲ့နှစ်ပေါင်း80ကျော်လောက်ကပြောက်ွယ်သွားခဲ့တဲ့မြမကြောင်မျိုးစိတ်တွေကိုအင်းလေးကန်စွန်းမှာရှိတဲ့အင်းလေး heritage အင်းလေးအမွေနဲ့ထိန်းသိမ်းရေးစခန်းမှာပြန်ပြီးတော့ပြုစုပြောထောင်မွေးမြူထားပါတယ်။ဒီစခန်းမှာကျောင်းပေါက်ကလေး9កောင်အပါအဝင်ကျောင်းပေါင်း38កောင်ကိုပြုစုမွေးမြူထားတာပါ။ကျောင်းတွေကိုကြည့်ရှုစောင့်ရှောက်သူလည်းဖြစ်စခန်းမန်နေဂျာလည်းဖြစ်တဲ့မချော်စုကအခုလိုပြောပြပါဗျာ။
Last year I have one cat. Her name was called Bobby.
ကျမမှာဘာဘီလို့နာမည်ပေးထားတဲ့ကျောင်းကောင်ရှိပါတယ်။သူကအသိဉာဏ်ရှိရဲ့ရှင်။တရိတ်ဆန်ပြပွဲမှာတော့ပထမဆုရခဲ့တာပါ။ဒီလိုကကျမခီးရှည်ထွက်ရတော့ကျမပြန်အလာကိုအိမ်တကားရှိကနေထိုင်ပြီးတော့စောင့်နေပါတယ်
။အသက်9နှစ်အရွယ်ရှိပြီဖြစ်တဲ့အသက်အကြီးဆုံးကျောင်းမကြီးဆိုရင်ကိုပိုင် Twitter ဆာမျက်နှာရှိပြီးသူ့မှာပရိသတ်100လောက်ရှိပါတယ်။ရှေးကမြမအထက်တန်းစားလူရန်စားတွေဖြစ်တဲ့ဘရင်နဲ့နန်းတွင်သူနန်းတွင်သားတွေဟာမြမကြောင်တွေကိုနန်းတော်တွေထဲမှာတူတရမွေးမြူကြသလိုဖခင်ကြောင်ကံတွေမှာလည်းမြမကြောင်တွေကိုတွေ့ရလေးရှိပါတယ်။အခုလဲအင်းလေးအမွေနဲ့ထိန်းသိမ်းရေးစခန်းကကြောင်တွေကစိန်ကြကြနေထိုင်ကြတာပါ။အမေသာပေါင်းတဲ့ထမင်းကိုမနေ့စာအဖြစ်စားရပြီးနေ့လယ်စာကိုတော့ biscuit မုံတွေစားသလိုညစာကိုတော့ထမင်းနဲ့ငါးပေါင်းတွေစားကြတာပါ။တခါတလေခောက်ဆွဲတွေတောင်စားရပါသေးတယ်။ကြောင်တွေကိုတပတ်တစ်ကြိမ်လာရောက်စစ်ဆေးတဲ့တရိတ်ဆန်ဆရာဝန်တော်ကြည်ကြည်တင်ကလည်းအခုလိုပြောပါတယ
်။ Far cooks are very fine and strong.
သူတို့အားလုံးကျန်းမာကြတော့ကောင်းကောင်းစားကောင်းကောင်းအိတ်ကြပြီးအစော့လဲတန်ကြတယ်ရှင့
်။ကဘာလဲခီးသွွားတွေအလားများတဲ့ရာသီဆိုရင်ခီးတယ်ပေါင်းဒါဇင်နဲ့ချီပြီးတော့ကြောင်တွေကိုလာကြည့်ကြတာပါ။ဒါပေမဲ့လည်းကြောင်တွေနေ့လည်းတရေတမောအိတ်ချိန်ပေးရတာကြောင့်ဧည့်သည်တွေလာကြည့်နိုင်တဲ့အချိန်ကတနေ့ကိုနားရီပိုင်းလောက်သာရှိပါတယ်။Australia ကခီးသွွား Justin Butler ကလည်းအခုလိုပြောပါတယ
်ဒီမှာကြောင်စခန်းရှိတယ်ကြားရတော့သွားကြည့်မယ်လို့စဉ်းစားမိပါတယ်ခုတော့ဒီနေရာဟာတကယ်လာကြည့်တဲ့နေရာတစ်ခုဖြစ်တယ်ဆိုတော့ပို့ပြီးတေချာသွားပါတယ
်မြမကြောင်တွေကိုအခုလိုပြန်ပြီးတော့မွေးမြူရတဲ့အဓိကရည်ရွယ်ချက်ကဒေသခံတွေစီကြောင်တွေပြန်ရောက်ဖို့မြမလူမှုအသိုက်အဝန်းရဲ့တစိုက်တဲ့ဒေသအဖြစ်ကြောင်တွေကိုပြန်ပြီးတော့ထည့်သွင်းသွားဖို့ပါဒီစကန်းကကြောင်မွေးစားခွင့်ရဖို့တရိတ်ဆန်တွေကိုဘလို့ချစ်ခင်နေတဲ့ကြောင်အစအတွက်ငွေကုန်ကြေးကျတတ်နိုင်တဲ့အခြေအနေတွေရှိကြောင်းသက်သေအထောက်အထားတွေပြကြပါရစေ။ဒီလိုမွေးစားခွင့်ရဖို့ခက်ခဲတဲ့လူတွေမေးမြန်းခန်းကိုအောင်မြင်သွားသူတွေထက်ကတူးဖြစ်တဲ့တောင်ကြီးမြို့ကမအေးတီတာတိန်ကလည်းအခုလိုပြောပါရစ
ေ။ Happy and we are
ဒီမှာကြောင်မျိုးစားကိုမွေးစားခွင့်ရတဲ့အတွက်ကျွန်မစိတ်ကိုဝမ်းသာပါရစေ။တိတ်ကံကောင်းလို့အခုလိုမွေးခွင့်ရတယ်လို့လည်းထင်ပါရစေ။ရှင်းလုံးကဆိုရင်တော့ဒီလိုကြောင်တွေကဘယင်တွေမိဖုရားတွေနဲ့ပဲနေခွင့်ရတာလေ
။ဗြိတိရှ်ကိုလိုနီလက်ကနေလွတ်လပ်ရရပြီးနောက်ပိုင်းမြမကြောင်အတော်များများကိုဗြိတိရှ်တို့ကယူဆောင်သွားတာပါ။အဲ့ဒီကိုရောက်သွားတဲ့ကြောင်တွေကလည်းတခြားကြောင်အမျိုးအစားတွေနဲ့တွေးနော်သွားပါတယ်။မြမနိုင်ငံရေးမတည်မငြိမ်ဖြစ်ပြီးစီရင်မွေးတင်မှုနဲ့စစ်အုပ်ချုပ်မှုရောက်ခဲ့တဲ့ကာလတွေမှာတော့မြမကြောင်မျိုးစိတ်တွေမေးမြန်းကြွယ်ပြောက်သွားခဲ့ရပါတယ်။2008ခုနှစ်မှာတော့ဟောင်ကောင်ကခီးသွားဝမ်ဟောင်းမန်ကမြန်မာနိုင်ငံကိုရောက်လာပြီးတော့ကမ္ဘာတခြားနေရာတွေမှာအလွန်တန်ဖိုးထားပြီးတော့လူကြိုက်များလာတဲ့မြန်မာကျောင်းတွေဒေသရင်းမှာမတွေ့ရတဲ့အပေါ်စိတ်ဝင်စားခဲ့ပါတယ်။ဒါကြောင့်သူနဲ့ဒေသခံမိဘတူပူပေါင်းပြီးတော့ China Exploration Research Society ဆိုတဲ့လူမှုရေးအဖွဲ့တစ်ခုကိုထူထောင်ပြီးမြန်မာကျောင်းမျိုးစိတ်တွေပြန်လည်ထွက်ပေါ်လာဖို့အတူလုပ်ကိုင်ခဲ့ပါတယ်။2009ခုနှစ်မှာတော့ဗြိတိန်နဲ့ဩစတြေးလျကမျိုးကောင်းမျိုးသားမြန်မာကျောင်းရှစ်ကောင်ကိုဟောင်ကောင်ကနေတဆင့်မြန်မာနိုင်ငံကိုသယ်ယူလာခဲ့တာပါ။ဒီထက်ကကြောင်လေးကောင်ကိုတော့လန်ဒန်မြို့ကအထင်ကြီး Harriet ကုန်းတိုက်ကြီးကနေဝယ်ယူခဲ့တာပါ။စကန်ပူရဲတီထောင်လို့ဖြစ်တဲ့ဒေါ်ရင်မျိုးစုကသူ့ရဲ့ရည်ရွယ်ချက်ကိုအခုလိုပြောပါတယ်
။ It is a national heritage and I think that we would like to make sure that our people learn to
ကိုဘယ်သူလဲဆိုတာနားလည်အောင်ကိုမှရှိရတွေကိုတံမိုးထားတတ်အောင်ကျမတို့လုပ်ပေးချင်တာပါ။တိရစ္ဆာန်မျိုးစိတ်တွေဓမ္မမဟုတ်အမွေအနှစ်တွေနဲ့ယဉ်ကျေးမှုဓလိထုံးစံတွေကိုထိမ့်သိမ့်မှုစူးစမ်းကြတဲ့အခါဒီလောက်ရကလူသားတို့တစ်ခုလုံးအတွက်လောက်ကင်ပေးနေတယ်လို့ကျွန်မထင်ပါတယ
်။အင်းလေး heritage ကိုစတင်ထူထောင်စဉ်ကဝါချံကတဲလီဘွားကနေစခဲ့ပေမဲ့အခုတော့ကြောင်ကလေးတွေတက်တောင့်တသားရှိမဲ့အင်းကြီးသလုံးစီကိုပြောင်းရွှေ့ဖွင့်လှစ်နိုင်ခဲ့ပါပြီ။ဒီစခန်းမှာနှစ်စဉ်နှစ်တိုင်းကြောင်၃កောင်ကနေ၄កောင်ထိပေါက်ပါတယ်။လွန်ခဲ့တဲ့စနေကစတင်ခဲ့တဲ့မြမကြောင်မျိုးစိတ်ထိန်းသိမ်းရေးလုပ်ငန်းဟာအခုတော့မြန်မာနိုင်ငံရဲ့တင်ကြတာတစ်ခုအဖြစ်ပြန်ပြီးတော့ထွက်ပေါ်လာပြီဖြစ်ပါတယ်
။နားလောက်ပါရှင်ဆက်ပြီးတော့ဒီဗလီတွေမှာအလှရေးဒီဇိုင်းပုံဖော်တဲ့အမှုပညာရှင်တူဦးရဲ့အကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။ ခရီးယံဖျားเจ้าနေဗုဒ္ဓဘာသာဖျားเจ้าဆောင်နေဂျူးဖျားเจ้าနေမှာဆိုရင်တော့ဖျားရဲ့ဘုံတော်ဘွဲနေဒါမှမဟုတ်ရင်လဲကိုးကွယ်စီးကပ်သူတွေရဲ့ပုံနေနဲ့ဒီဇိုင်းစင်ကြလေးရှိပါတယ်ပကြီးတွေရောင်စုံမှန်နေနဲ့အလှစင်ကြတယ်လို့ဇက်နိပတ်ဒေါ်လာဖျားဘုံတော်တွေပုံမြင်နေကိုပုံဖော်ရေးဆွဲအလှစင်ကြပါတယ်ဒါပေမဲ့မွတ်စလင်တွေရဲ့ဗလီတွေကိုတော့အလှစင်မှုအတွက်ဒီလိုလုပ်လို့မရပါဘူးအစ္စလမ်ဘာသာရေးမှာပုံတွေကိုတားမြစ်ထားတာကြောင့်ကိုရန်ကျမ်းစာပါစာသားတွေကိုပဲအလှရေးပြီးအလှဆင်ကြတာမျိုးလည်းရှိပါတယ်။အီရတ်နိုင်ငံကဗလီတစ်ခုရဲ့အတွင်းဒီဇိုင်းစကလုံးတွေကိုအလှရေးပုံဖော်ပြီးတော့ဒီဇိုင်းဖော်ခဲ့တဲ့ကတ်လူမျိုးလေးရလှအမှုပညာရှင်တဦးနဲ့တွေ့ဆုံပြီးတော့ VOA သတင်းတော် Rebus Magic ဆောင်းပါးသတင်းရေးသားထားတာကိုမတ်သိန်ကြီးထိုက်ပြောပြပေးပါရှင်
။ဗလီတွေကိုဒီဇိုင်းဖော်တဲ့အခါမှာကွန်ပျူတာပရိုဂရမ်ကိုသုံးပြီးပုံနှိပ်ထုတ်ဗလီနိုင်ငံတွေကိုအလှဆင်ကြတဲ့ Digital ခေတ်ကြီးမှာနာရိုခတ္တရာကတော့လည်းရအလှရည်တဲ့တည်သက်လှတဲ့အမှုပညာကိုပြန်လဲအသုံးပြုသူပါ။အီရတ်နိုင်ငံတွင်းကခတ်လူမျိုးအမှုပညာရှင်နာရိုခတ္တရာကတော့စုတ်တန်တဲ့နိုင်နဲ့ချီလေ့ကျင့်ရေးဆွဲပြီးတဲ့နောက်မှာနိုင်ငံပေါ်မှာသူ့လည်းရနဲ့ပြန်ပြီးတော့အလှဆင်ရေးဆွဲပါတယ်
။မဟာကူဆန်ကြီးဂရနီအရှကာ
လက်နဲ့ဖန်တီးတဲ့အမှုပညာကသာတကယ်အတိတ်ပဲရှိပြီးတန်ဖိုးရှိတာပါ။ဒါကလူသားတွေရဲ့အသိဉာဏ်နဲ့အတွေးခေါ်ကနေထွက်ပေါ်လာတာမို့ပါ။စက်ကနေပုံထုတ်ပြီးကတ်လိုက်တာကတော့လှမ်းမာပြီးတော့လှုပ်လိုက်တာပဲဖြစ်ပါတယ်။စက်သုံးပြီးလှုပ်လိုက်မယ်ဆိုရင်တော့နာရီပိုင်းလေးနဲ့ပြီးသွားတာပေါ့လေ။ဒါပေမဲ့ကျွန်တော်လုံးနေတယ်လို့မျိုးတော့ကြာရှည်ခံမှာမဟုတ်ပါဘူး
။ Arabic စက်လုံးတွေအလှရေးတာကိုခါဒီယာက22နှစ်ကြာဆွဲဆွဲမြဲမြဲလေ့ကျင့်ခဲ့သူပါ။အ
ိနလ်ဖနူနာဂျနူနူ
။အမှုပညာဆိုတာဆွဲဆွဲလန်းလန်းအယူမှုဖြစ်တာပါပဲ။အယူမှုဖြစ်တယ်ဆိုတာစွမ်းရည်နဲ့စွမ်းအားမပြည့်ဝသူတွေအနေနဲ့မလုပ်နိုင်တဲ့အရာပါ။ကျွန်တော်အခုလုပ်နေတာဆိုရင်အမှုပညာကိုချစ်တဲ့ကျွန်တော်ရဲ့ဆွဲလမ်းမှုနဲ့တန်ဋိဌာန်အများကြီးလိုပါတယ်
။ရုပ်ပုံနဲ့ရေးဆွဲမှုမရှိတဲ့အစ္စလမ်ဘာသာရေးဆိုင်ရာတမိုင်းနဲ့အမှုပညာမှာဆက်လုံးအလှရေးတဲ့အမှုပညာကအတူတွဲပြီးပါနေတာပါ
။ဝနာဘရီသီယလာအာရမ်ခ
်။အမှုပညာဆိုတာကစိတ်တဏ္ဍာရဲ့ငြိမ်းချမ်းမှုကိုစောင့်ကျင်းပေးတာပါ။ဆက်လုံးအလှရေးတဲ့ပညာကလည်းအလားတူရွယ်ချက်ပါပဲ။ဖျားကြောင့်ကိုလာတဲ့အခါဖျားဝှပြုဖို့လာတဲ့အခါမျိုးမှာစိတ်ငြိမ်မှုနဲ့အမှုပညာကိုလည်းဒီမှာခံစားနိုင်တာပါ။အစ္စလမ်ဘာသာရေးကအမှုပညာရဲ့အရေးပါမှုကိုအလေးထားတဲ့ဘာသာတရားဖြစ်ပါတယ်
။ရှေးဟောင်းစလုံးအလှရေးတဲ့အမှုပညာဟာဆိုရင်တိတ်ကိုအနုစိတ်ရတာကြောင့်ရှားပါပါတယ်။ဆက်မှုထွန်ကားပြီးတုတ်တက်မှုမြန်ဆန်လွန်းလာတဲ့ကဘာကြီးမှာနာရိုခါဒီယာတို့လိုအမှုပညာရှင်တွေကတော့စုတ်တန်နဲ့တစ်ချက်ချင်းဆွဲပြီးဒီအမှုပညာကိုဆက်လက်ရှင်သန်အောင်အကောင်းဆုံးဆောင်ရွက်နေကြပါတယ်ရှင်
။တင်းငွေနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်။
American Piranha ကိုဝင်ရောက်တိုက်ခတ်နေတဲ့ Florence မုန်တိုင်းကအပူပိုင်းမုန်တိုင်းဖြစ်ကနေလေဗီယာနဲ့ရဝင်းအဖြစ်အာရော့လာနေကြောင်းအမျိုးသား Hurricane စောင့်ကြည့်စင်တာကပြောဆိုထားပါတယ်။ဒါပေမဲ့လည်းရေကြီးတာတွေမြေရေကြီးတာတွေကတော့ Carolina ပြည်နယ်တွေအတွင်းကဒေသအတော်များများမှာဆက်လက်ဖြစ်ပေါ်နေဦးမယ်လို့လည်းပြောဆိုထားပါတယ်။ Mancot တိုင်ဖုံးမုန်တိုင်းဟာအခုတနင်္ဂနွေနေ့မှာဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းကမ်းရိုးတန်းနေရာတွေကိုဝင်ရောက်လာတာမို့အဲ့ဒီမှာလေပြင်းတိုက်ပြီးတော့မိုးသည်ထန်နေပါတယ်။ဟောင်ကောင်မှာတော့မုန်တိုင်းသတိပေးချက်အမြင့်ဆုံးအဆင့်သတ်မှတ်ထားပါတယ်။အများပြည်သူတွေအနေနဲ့လုံခြုံတဲ့အတွင်းပိုင်းနေရာတွေမှာနေထိုင်ကြဖို့ပြင်ပကိုမထွက်ကြဖို့အာဏာပိုင်တွေကသတိပေးထားပါတယ်။ဂျာမနီနိုင်ငံဘာလင်မြို့တော်မှာဒီကနေ့တနင်္ဂနွေနေ့ကျင်းပတဲ့မာရသွန်ပြေးပွဲမှာတော့ကင်ညာနိုင်ငံသားအီလီယိုကီချိုဂေးက2နာရီ1မိနစ်39စက္ကန့်နဲ့ကမ္ဘာစံချိန်တက်တင်လိုက်ပြီးနောက်မှာတော့ဒီကနေ့ပြောစရာစကားလုံးရှာမတွေ့တော့ဘူးလို့အပြေးချန်ပီယံကပြောဆိုသွားပါတယ်။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုအိုလံပစ်ပွဲတော်မှာမာရသွန်ပြေးပွဲရွှေတံဆိပ်ဆုရှင်ကိုဒီကနေ့ဘာလင်မြို့ကပြိုင်ပွဲမှာလဲထောင်နဲ့ချီတဲ့ပြည်သူတွေကသူ့ကိုအားပေးခဲ့ကြပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆာယာအသက်ဖက်အင်ဂျင်နီယာကတော့ Vidal Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. Thank you.